ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုချော်ဆိုးတို့လွတ်မြောက်ရေးကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်အနေနဲ့မဖြစ်မနေဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောခွင့်ရပုဂ္ဂိုလ်ကမနေ့ကပြောကြားလိုက်ပါတယ်သူတို့နှစ်ဦးရဲ့နောက်ဆုံးအယူခံကိုပြည်ထောင်စုတရားလွှတ်တော်ချုပ်ကအင်္ဂါနေ့ကပယ်ချလိုက်ပြီးထောင်ဒဏ်9နှစ်ချမှတ်ထားတာကိုဆက်လက်အတည်ပြုလိုက်တဲ့အပေါ်မှာကုလသမဂ္ဂအတွေ့အမှုချုပ်ရဲ့တုံ့ပြန်ချက်နဲ့အတူအခြားနိုင်ငံတကာသတင်းအဖွဲ့အစည်းတွေရဲ့တုံ့ပြန်ချက်တွေကိုစူးစီးတင်ပြမှာပါဧပြီလ23ရက်နေ့နေပြည်တော်ပြည်ထောင်စုတရားလွှတ်တော်ချုပ်ကရိုက်တာသတင်းတောက်နှစ်ဦးရဲ့နောက်ဆုံးအယူခံကိုစီရင်ချက်ချမှာအောက်တရားရုံးတွေကချမှတ်ထားတဲ့ထောင်ဒဏ်9နှစ်အမိန့်ကိုပဲဆက်လက်အတည်ပြုခဲ့ပြီးသူတို့မှာအပြစ်မရှိကြောင်းတင်သွင်းထားတဲ့အယူခံကိုပယ်ချခဲ့ပါတယ်။အခုလိုတရားသူကြီးတွေဘက်ကသူတို့စီရင်ချက်နဲ့ပတ်သက်လို့အသေးစိတ်ကိုထုတ်ဖော်ပြောဆိုခြင်းမရှိခဲ့ပါဘူး။ပြည်ထောင်စုတရားလွှတ်တော်ကနေရိုက်တာသတင်းတောက်တွေကိုဆက်ပြီးအကျဉ်းကျထားဖို့ဆုံးဖြတ်ခဲ့တဲ့အပေါ်ကုလသမဂ္ဂကစိုးရိမ်မကင်းဖြစ်မိကြောင်းနဲ့သူတို့နှစ်ဦးလွတ်မြောက်ရေးကုလသမဂ္ဂတွေ့ရမှုချုပ်အန်တိုနီယိုဂူတာရက်စ်ကဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းကုလသမဂ္ဂတွေ့ရမှုချုပ်ရုံးရဲ့ပြောခွင့်ရစတီဖင်ဒူဂျရစ်ကမနေ့ကပြုလုပ်တဲ့နယူးယောက်ကုလသမဂ္ဂဌာနချုပ်ကပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
The Secretary General remains concerned at the continued detention of Walone and Kyo So U. It is unacceptable.
Walone and Kyo So U တို့ကိုဆက်လက်ထိန်းသိမ်းထားတဲ့ပုံမှာကုလသမဂ္ဂတွင်းမှုချုပ်အနေနဲ့စိုးရိမ်မကင်းရှိနေစေပါ။ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေကိုနှိပ်ပတ်နှိပ်စက်တဲ့လူခွင့်ရေးချိုးဖောက်မှုကျူးလွန်မှုတွေအဓိကကျတဲ့ချက်တွေကိုသတင်းတင်ပြခဲ့တဲ့အတွက်ဒီသတင်းတောက်နှစ်ဦးတရားဆွဲခံရတယ်ဆိုတာလက်ခံနိုင်စရာမရှိပါဘူး။လွတ်လပ်စွာထုတ်ပေါ်ခွင့်နဲ့သတင်းတင်ပြခွင့်ကိုလေးစားလိုက်နာတဲ့အနေနဲ့သူတို့နှုတ်ကိုလှုပ်ပေးဖို့အာဏာပိုင်တွေကိုတွေးမှုချက်ကထပ်တလဲတောင်းဆိုခဲ့တာပါသူတို့လွတ်မြောက်ရေးနဲ့သတင်းသမားတွေကိုအခိုင်အမာကာကွယ်ပေးနိုင်ရေးအတွက်ကုလသမဂ္ဂအနေနဲ့မဖြစ်မနေဆက်ပြီးအားပေးလှုပ်ဆောင်သွားမှာဖြစ်ပါတယ
်အင်္ဂါနေ့မနေ့ပိုင်းကပြည်ထောင်စုတရားလွှတ်တော်ချုပ်ယုံမှာတရားသူကြီးနှစ်ဦးကနေကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးရဲ့အယူခံကိုပယ်ချလိုက်တဲ့စင်ချက်ချမှတ်ပြီးပြင်းချင်းထုတ်ပြန်ခဲ့တဲ့ရိုက်တာသတင်းဌာနအကြီးအကဲဂိလ်ကော့ဖ်ရဲ့ကြေညာချက်မှာတော့သူတို့နှစ်ဦးဟာဘယ်ပြစ်မှုကိုမှကျူးလွန်ခဲ့ခြင်းမရှိခဲ့တယ်လို့အဲ့ဒီလိုပြစ်မှုကျူးလွန်ပါတယ်ဆိုတဲ့ဆွဆွဲချက်တွေအတွက်လည်းတက်တဲ့အထောက်အထားမရှိကြောင်းဖော်ပြထားပါတယ်တကယ်တမ်းအချက်လက်မှန်မှန်ကန်ကန်နဲ့ထုတ်ဖော်ရေးသားမဲ့သူတို့ရဲ့သတင်းကိုပိတ်ပင်တားဆီးတဲ့အနေနဲ့ရဲတပ်ဖွဲ့ရဲ့အမှုစဉ်ဖမ်းဆီးတာကိုသာခံလိုက်ရတာဖြစ်ပြီးသူတို့နှစ်ဦးအမြန်ဆုံးလွတ်မြောက်ရေးတက်နိုင်တဲ့နည်းလမ်းတွေနဲ့ဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်း Gail Goff ရဲ့ကြေညာချက်မှာရေးသားထားပါတယ်ရိုက်တာသတင်းတောက်တွေရဲ့အယူခံကိုပယ်ချခဲ့တဲ့ပြည်ထောင်စုတရားလွှတ်တော်ချုပ်ရုံးရဲ့ဆုံးဖြတ်ချက်ကိုကြည့်ရင် NLD အရသာအစိုးရလက်ထက်တရားစီရင်ရေးမှာစစ်တပ်ရဲ့လွှမ်းမိုးချုပ်ကိုင်မှုကိုလွန်ဆန်လို့မရဘူးဆိုတာတွေ့နေရတယ်လို့ဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးက VOE ကိုပြောပါတယ
်လွတ်လပ်တဲ့တရားစီရင်ရေးမြန်မာနိုင်ငံမှာရှင်းသုံးနိုင်ခြင်းမရှိသေးဘူးတရားဥပဒေစိုးမိုးရေးအလံဝေးနေသေးတယ်လို့ပဲကျွန်တော်တို့ကတော့သုံးသပ်ချင်ပါတယ်ကိုဝါလုံးလို့ကိုကျော်စိုးဦးလို့မှုကလည်းဒီကိစ္စပေါ်ပေါက်လာအောင်တမတော်ကဖိအားပေးတဲ့အတွက်ဤရေကြီးကနေပြီးတော့တရားဆွဲဆိုရတယ်လို့ကျွန်တော်တို့သိရတယ်လေဒီပုံမှန်နဲ့တရားဆွဲဆိုမယ်ဆိုရင်သမရရဲ့ခွင့်ပြုချက်လိုတယ်ဥထင်ကျော်ကလက်မမထိုးပဲစင်ကာပူခြေတော်ကုနေတဲ့အချိန်မှာဒုတိယသမရဦးမြင့်ဆိုရလက်မထိုးပြီးတော့ဖန်ခိုင်းနေစုခဲကူကတမတော်ရဲ့စီစဉ်ညွန်ကြားမှုအများကြီးပါတယ်ဆိုတာကိုကျွန်တော်တို့အကဲခတ်လို့ရတယ်ဒါကြောင့်တရားရုံးချုပ်အနေနဲ့ကလည်းတစ်ဖက်မှာလည်းတမတော်ရဲ့ရာပေးမှုတွေရှိမယ်။တရားရုံးချုပ်မှာတရားသူကြီးချုပ်ကလည်းတမတော်ကလာတဲ့လူပဲဖြစ်တယ်။ဥပဒေရာရှိချုပ်ကလည်းတမတော်ကလာတဲ့လူပဲဖြစ်တယ်ဆိုတော့ကဒီမှုမှာကတော့ကျွန်တော်ထင်တယ်လေ3နှစ်လောက်နေမှပဲပြန်လို့နိုင်မယ်လို့ထင်တယ်။ဒီတိုင်းကတော့ဘူရောကလုံးဝမဟုတ်ဘူးလို့ပဲကျွန်တော်တို့မြင်ပါတယ်
ပြည်ထောင်စုတရားလွှတ်တော်ကအယူခံကိုပယ်ချလိုက်တာဟာကိုဝါလုံးကိုကျော်စိုးဦးနဲ့သူတို့ရဲ့မိသားစုတွေအပေါ်မှားယွင်းတဲ့တရားစီရင်မှုဖြစ်ပြီးလွတ်လပ်တဲ့သတင်းစာနယ်ဇင်းအပေါ်မြန်မာအာဏာပိုင်တွေဘက်ကပြစ်မှုကျူးလွန်ခဲ့တာဖြစ်တယ်လို့ CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့အရှိတောင်အာရှဆိုင်ရာအကြီးအကဲရှောင်းခရစ်စပင်းကပြောပါတယ်သူတို့နှစ်ဦးအနေနဲ့အချင်းတောင်ထဲမှာမနေသင့်ပဲသူတို့အလုပ်ဖြစ်တဲ့သတင်းအလုပ်ကိုဆက်ပြီးလုပ်နိုင်ဖို့လှုပ်ပေးတင်ကြောင်းနဲ့သူတို့နှစ်ဦးအပေါ်အခုလိုပြစ်ဒဏ်ဆင်ချက်ချမှတ်ထားတာဟာမြန်မာနိုင်ငံရဲ့ဂုဏ်သိက္ခာကိုထိခိုက်စေကြောင်းရှွန်ခရစ်စပင်းကဆိုပါတယ်အလားတူအမေရိကန်နိုင်ငံဝါရှင်တန် DC မြို့အခြေဆိုင် National Press Club နိုင်ငံသားသတင်းတောင်များအဖွဲ့ကလည်း ပြည်ထောင်စုတရားလွှတ်တော်ချုပ်ယုံကနေရိုက်တာသတင်းတောက်နှစ်ယောက်လုံးရဲ့ထောင်ဒဏ်စီရင်ချက်တွေကိုထပ်မံအတည်ပြုခဲ့တဲ့စီရင်ချက်အပေါ်မခံရနိုင်ဖြစ်မိကြောင်းမင်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီလိုမှန်ကန်မှုမရှိတဲ့တရားစီရင်မှုကိုပယ်ဖျက်ဖို့မြန်မာသမ္မတကိုတောင်းဆိုကြောင်း National Press Club ဥက္ကဋ္ဌ Elsin Kojet ကပြောပါတယ်။ရိုက်တာသတင်းတောက်နှစ်ဦးဟာသူရဲကောင်းတွေသာဖြစ်ပြီးရာဇဝတ်သားတွေမဟုတ်ကြောင်းသူကဆိုပါတယ်။ရိုက်တာသတင်းတော်နှစ်ဦးရဲ့အကျိုးဆောင်ရှေ့နေဦးခင်မောင်စောကလည်းပြည်ထောင်စုတရားလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုစိတ်ပြက်မိကြောင်းနဲ့တရားစီရင်ရေးလွတ်လပ်ခွင့်အပါအဝင်သတင်းလွတ်လပ်ခွင့်နဲ့နိုင်ငံရဲ့ဂုဏ်သိက္ခာကိုထိခိုက်စေကြောင်းသတင်းတော်တွေကိုတရားရုံးကအထွတ်မှပြောကြားခဲ့ပါတယ်။သူတို့နှစ်ဦးလွတ်မြောက်ရေးအတွက်တမနာရဲ့လူငယ်ချမ်းသာခွင့်အပါအဝင်အခြားနည်းလမ်းတွေကိုဆက်လက်ရှာဖွေကြိုးပမ်းသွားမယ်အကြောင်းလေးရှေ့နေဦးခင်မောင်စောကပြောပါတယ်ရှင်။